မြန်မာနိုင်ငံကနေအိန္ဒိယတဲကိုကာလတန်ဖိုးအားဖြင့်အိန္ဒိယရူပီငွေ 6.83 ကလေးတန်းနဲ့ရွှေကြောင်းကီလိုဂရမ်20လောက်မှန်ခိုးသွင်းလာတာကိုအနောက်ဘင်္ဂလားပြည်နယ်ကောက်ကတားနဲ့တိတ်ငွေတဲ့ဟိုရာမှာဖမ်းဆီးရမိတယ်လို့အိန္ဒိယအစိုးရပြည်ရင်းဝင်ငွေဆိုင်ရာစုံစမ်းရေးအဖွဲ့ DRI ကဗုဒ္ဓဘူးနယ်မှာပြောပါတယ်ရွှေကြောင်းခိုးသွင်းမှုနဲ့ပတ်သက်ပြီးဖမ်းထားသူကဆက်ဦးရှိပါတယ်မြန်မာနိုင်ငံကနေအိန္ဒိယကိုဖြတ်ပြီးတော့မဏိပူနယ်နဲ့ခိုးတဲ့ရွှေကြောင်းအမြောက်အများကိုအနောက်ဘင်္ဂလားပြည်နယ်ထဲပို့မယ်ဆိုတဲ့သတင်းရခဲ့ကြောင်း DRI ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဖမ်းဆီးရမယ့်ရွှေကနိုင်ငံရေးစားကဖြတ်တဲ့ရွှေဖြစ်ပြီးအလေးချိန် 19.92 ကီလိုဂရမ်လေးပြီးရူပီငွေ6ကြေခွဲကျော်တန်တဲ့ရွှေကြောင်း120ဖြစ်ပါတယ်။ရွှေကိုအိတ်တွေဖက်နှက်တွေနဲ့ချဲ့ပြီးတော့ဖွက်တယ်လားပါ။အနောက်ဘင်္ဂလားပြည်နယ်နဲ့အရှေ့မြောက်ပိုင်းပြည်နယ်တို့မှာဖမ်းဆီးရမယ့်မောင်ခိုရွှေကြောင်းတွေအခုဗန်ဒိုင်းနှစ်ကင်းမှာပဲရူပီကြေပေါင်း130လောက်ရှိနေပါပြီ။ရွှေကြောင်းတွေကိုအင်းကျန်နဲ့နေမျိုးချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်ဘူတန်နဲ့တရုတ်နိုင်ငံတွေကလည်းအင်းကျန်ကိုမှန်ခိုးသွင်းမယ်လို့ယုံကြည်ကြပါတယ်။